မဆုံးနီကေအေရှားသတင်းမှာဖော်ပြခဲ့တဲ့စစ်ရေးပြည်ပခါတွေနဲ့ရာသီဥတုပြောင်းလဲမှုတွေရဲ့ရက်ခတ်မှုကြားကနေမြန်မာနိုင်ငံအသက်ပေါ်ထွက်လာနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတင်ပြပါမယ်။စစ်ရေးပြည်ပခါတိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံဟာတစ်ချိန်တည်းမှာရာသီဥတုပြောင်းလဲမှုရဲ့ရက်ခတ်မှုတန်ကိုလည်းခံစားနေရပါတယ်။လာမယ့်10နှစ်ကနေ20လောက်အတွင်းမြန်မာနိုင်ငံအလဲပိုင်းကအချုပ်ဒေသတွေမှာလူနေလို့မဖြစ်တော့တဲ့အခြေအနေဖြစ်လာမယ်လို့ခန့်မှန်းထားတာတွေရှိပါတယ်။အပူချိန်မြင့်လာတာရေကြီးမြေပြိုမှုတွေအဖြစ်များလာတာနဲ့မိုးရွာသွန်းမှုပုံမှန်မဟုတ်တော့တာစတဲ့အခြေအနေတွေကြောင့်လေယာစိုက်ပျိုးရေးကဏ္ဍကိုထိခိုက်ပြီးစားနပ်ရိက္ခာထုတ်လုပ်မှုတွေထိခိုက်လာမှာဖြစ်ပါတယ်။အဲဒီနောက်လူ12တန်းလောက်ထိနေရဲဆွန့်ခွာရွှေ့ပြောင်းလာနိုင်ပါတယ်။ဒီအခြေအနေတွေဟာအစကတည်းကထိခိုက်လွယ်တဲ့အခြေအနေတွေဖြစ်နေတဲ့မြန်မာနိုင်ငံကိုပိုပြီးထိခိုက်စေမှာဖြစ်ပါတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။အခုလိုအခြေအနေမှာတော်လိုင်းအင်အားစုတွေနဲ့ရက်ဖက်အဖွဲ့အစည်းတွေဟာရာသီဥတုပြောင်းလဲမှုရဲ့တန်းကိုခံနိုင်မှုအတွက်တဘာဝပတ်ဝန်းကျင်ကိုထိမ့်သိမ်းမှုကြိုးပမ်းနေတဲ့နေရာမှာအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်လာမှာဖြစ်ပါတယ်။အခုဆိုရင်ပြည်ပခဒေသတွေမှာတိုင်းရင်းသားအဖွဲ့တွေကပညာရေးနဲ့ကျန်းမာရေးဝန်ဆောင်မှုတွေပေးနေတယ်လို့ပဲတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးနဲ့တက်တော့ပြန်လဲထူထောင်ရေးလုပ်ငန်းတွေလုပ်နိုင်အောင်နိုင်ငံတကာကအကူအညီပေးဖို့လိုအပ်ပါတယ်။ဒီလိုအကူအညီပေးတဲ့နေရာမှာစစ်ကောင်စီကိုတော်လှန်တိုက်ခိုက်နေတဲ့အဖွဲ့တွေကိုစစ်ရေးအကူအညီတွေပေးဖို့ကိုလည်းထည့်စင်စားတင်ပါတယ်။အထူးသဖြင့်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကိုတွန်းလှန်နိုင်မဲ့လေကြောင်းရန်ကာကွယ်စနစ်တွေအရေးကြီးလိုအပ်နေပါတယ်။ဒီလိုအရေးကြီးတဲ့အကူအညီတွေမပေးနိုင်သေးသေးကြာဆုံးခန်းတိုင်နေတဲ့စစ်ကောင်စီရဲ့အုပ်ချုပ်မှုနဲ့ပြည်သူတွေရဲ့ဒုက္ခဆင်းရဲတွေပိုပြီးအချိန်ကြာအောင်လုပ်တလို့ဖြစ်နေပါလိမ့်မယ်။နိုင်ငံတကာအနေနဲ့အရင်ကရှိခဲ့တဲ့မြန်မာနိုင်ငံပုံစံပြန်ဖြစ်ဖို့တွန်းအားပေးမယ်စာအသစ်ပေါ်ထွန်းလာမယ့် Federal Democracy အုပ်ချုပ်ရေးပုံစံနဲ့နိုင်ငံအသစ်ဖြစ်လာဖို့မျှော်မှန်းပြီးအကူအညီပေးတာကပိုပြီးတင်တော်ပါတယ်လို့ဆောင်းမရှင် Ashley South ကရေးသားထားတာကိုတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးစစ်ကောင်စီဟာအရင်ဆိုရလက်ထက်ကနိုင်ငံတော်ဝန်ပြည်သူတွေရဲ့ဝေဖန်ကန့်ကွက်မှုတွေကြောင့်ရပ်ဆိုင်းထားတဲ့မြစ်ဆုံရေလောင်တမန်စီမံကိန်းကိုပြန်စခွင့်ပြုဖို့လုပ်နေတာဖြစ်နိုင်တယ်လို့တုံ့သက်ထားတဲ့ AP သတင်းကိုတင်ပြပါမယ်။စစ်ကောင်စီရဲ့ပြန်ကြားရေးဝန်ကြီးဌာနဟာအရင်စစ်တပ်ကထောက်ခံမှုနဲ့တက်လာတဲ့သမရဦးသိန်းစိန်လက်ထက်ကရပ်ဆိုင်းထားခဲ့တဲ့မြစ်ဆုံရေလောင်တမန်စီမံကိန်းကိုလေ့လာသုံးသပ်ဖို့အတွက်ဦးဆောင်မဲအဖွဲ့အစ်အဖွဲ့စည်းလိုက်တဲ့အကြောင်းကြေညာလိုက်ပါတယ်။ AP လ24ရက်ရက်စွဲနဲ့ထုတ်ပြန်ထားတဲ့အဲ့ဒီကြေညာစာအရမြစ်ဆုံစီမံကိန်းကော်မတီမှာစစ်ကောင်စီရဲ့ဌာနပေါင်းစုံကအဖွဲ့ဝင်12ဦးပါဝင်ပြီးရက်စစ်ဝန်ကြီးဌာနကဒုဝန်ကြီးဦးအေးကျော်ကခေါင်းဆောင်အဖြစ်တာဝန်ယူမှာဖြစ်တဲ့အကြောင်းဒီကော်မတီဟာစီမံကိန်းတာဝန်ယူမဲ့ Yunnan International Power Investment Company နဲ့စစ်ဆက်ညှိနှိုင်းရမှာတာဝန်ယူမှာဖြစ်တဲ့ကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အသက်သွေးကြော ARD မြို့ရဲ့မြဖြားပိုင်းကိုပိတ်ပြီးတိစောက်မဲ့မြစ်ဆုံရေလောင်တမန်စီမံကိန်းဟာတရုတ်နိုင်ငံရဲ့ယင်းနီးမြုပ်နှံမှုဒေါ်လာ 3.6 ဘီလီယံရှိမှဖြစ်ပြီးထွက်လာတဲ့ရေအားလျှက်စစ်တရေ 90 ရာခိုင်နှုန်းကိုတရုတ်နိုင်ငံဘက်ကတင်ပို့ရောင်းချမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမြစ်ဆုံစီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမဲ့အပြင်ဒီစီမံကိန်းတည်ဆောက်ဖို့သဘောတူလိုက်တဲ့အချိန်မှာနိုင်ငံလူဦးရေရဲ့80ရာခိုင်နှုန်းလောက်လျှက်စစ်မိမရသေးတဲ့အတွက်ဒီလိုတရုတ်ကို90ရာခိုင်နှုန်းထိရောင်းမဲ့အစီအစဉ်ကိုပြည်သူတွေကဝေဖန်ကန့်ကွက်နေကြတာဖြစ်ပါတယ်။ဒါအပြင်မြစ်ဆုံစီမံကိန်းတည်ရှိမဲ့ကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒီစီမံကိန်းပြန်ဆောက်ဖို့ကြိုးပမ်းမှုတွေဟာအဲ့ဒီစစ်ရေးပြစ်ပခါတိုက်ခိုက်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အကြောင်းဆောင်းမကနေဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။